Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မတ်လ24ရက်အင်္ဂါနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမယ့်ရွေးကောက်ပွဲအတွက်အနောက်နိုင်ငံတွေရဲ့စောင့်ကြည့်တည်လာမှုကိုမြန်မာအာဏာပိုင်တွေကခွင့်ပြုလိုက်ပါပြီ။ပြင်သစ်နိုင်ငံတောင်ပိုင်းမှာခီးတဲ့142ဦးနဲ့လေယာဉ်မှုတန်း6ဦးလိုက်ပါသွားတဲ့လေယာဉ်ဒဇင်ပြတ်ကျပြီးလိုက်ပါသူအလုံးသေဆုံးခဲ့ရပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့အာဖဂန်သမ္မတနဲ့အမေရိကန်သမ္မတတို့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆွမ်းမော်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်တင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာဆိုရင်တော့လာမယ့်2015ရွေးကောက်ပွဲကျင်းပတဲ့အခါမှာလွတ်လပ်ပြီးတော့တရားမျှတမှုရှိမရှိစောင့်ကြည့်ဖို့အနောက်နိုင်ငံတွေကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုခွင့်ပြုလိုက်ပါပြီတဲ့
ကာတာစံတန်နဲ့ EU ကတော့လာပြီးတော့ဆက်တွေ့တယ်ပေါ့နော်ဆက်တက်ပြီးသူတို့ observation လုပ်ချင်တယ်ဆိုလို့ကျမတို့ပထမဦးဆုံး MOU ထိုးပါတယ်အထိုးပြီးတော့အခုသူတို့တွေကိုပေါ့နော်ကျမတို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ရှိသူပြောပြပေးခဲ့တာပါအပြည့်အစုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းကချင်တပ်နဲ့မြန်မာတပ်ကြားတိုက်ပွဲနောက်ဆုံးအခြေအနေနောက်မြန်မာအစိုးရမီဒီယာတွေဘက်ကရှမ်းပြည်တပ်မတော်အပေါ်မှာဆွဆွဲချက်တွေအပေါ်တုံ့ပြန်ချက်စတဲ့သတင်းလွှာတွေနဲ့အတူဒီကနေ့ကြားရောက်တဲ့ကမ္ဘာ TV နေ့မှာဒီယောဂဆိုးကိုတိုက်ဖျက်ရေးမဟာဗျူဟာတစ်တရက်ကျင်းပလိုက်တယ်ဆိုတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ပြင်သစ်နိုင်ငံတောင်ပိုင်း Elf Town နယ်ဒေသမှာခီးတဲ့142ဦးလိုက်ပါလာတဲ့ A320 လေယာဉ်ဒဇင်းဟာဒီကနေ့အင်ကာနေမှာပြတ်ကျသွားခဲ့ပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားသူလေယာဉ်ဝန်ထမ်းအပါအဝင်စုစုပေါင်း148ဦးစလုံးသေဆုံးသွားတယ်လို့ပြင်သစ်သမ္မတ François Hollande ကအတည်ပြုပြောကြားကြောင်း AP သတင်းတရမှာဖော်ပြပါတယ်။လေယာဉ်ဟာဂျာမနီလေကြောင်း Lufthansa နဲ့ဆက်ထားတဲ့ German Wings ပိုင်လေယာဉ်ဖြစ်ကြောင်းပြင်သစ်လေကြောင်းဆိုင်ရာအရာရှိတွေကပြောပါတယ်။လေယာဉ်ဟာ Spain နိုင်ငံ Barcelona ကနေ Germany နိုင်ငံ Düsseldorf ကိုပြန်တန်းဆင်မှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ပြင်သစ်သတင်းစာ La Provence မှလည်း Airbus A320 လေယာဉ်မှာခီးတဲ့142ဦးလေယာဉ်မှုထမ်းလေယာဉ်မှု2ဦးနဲ့လေယာဉ်မဲ4ဦးတို့လိုက်ပါသွားတယ်လို့ဖော်ပြထားပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့တွေဟာဘယ်နိုင်ငံသားတွေလဲဆိုတာတော့အခုချက်ချင်းမသိရသေးပါဘူး။ American ပြည်တော်စုမှာတော့ Afghanistan နိုင်ငံမှာ American တပ်တွေဆက်ပြီးထားရှိနေတဲ့ပတ်သက်ပြီးမေးခွန်းထုတ်နေကြတဲ့အချိန်မှာပဲ Afghan သမ္မတ Ashraf Ghani နဲ့ American သမ္မတ Barack Obama တို့ဟာဒီကနေ့အင်ကာနေမှာ Washington သမ္မတအိမ်ပြုမှာတွေ့ဆုံကြမှာဖြစ်ပါတယ်။ Afghanistan နိုင်ငံရဲ့အစိုးရအာဏာကိုခွဲဝေယူကြတဲ့သမ္မတ Ghani နဲ့ Afghan အစိုးရဖွဲ့အုပ်ချုပ်ရေးအရာရှိချုပ် Abdullah တို့ဟာမနေ့ကတော့ American နိုင်ငံချိုင်းဝန်ကြီး John Kerry အပါအဝင် American ထိပ်တန်းအရာရှိကြီးတွေနဲ့တွေ့ဆုံခဲ့ကြပါတယ်။အခုလိုဆွေးနွေးမှုတွေအကျိုးရှိတယ်လို့ဝန်ကြီးကယ်ရီကသတ်မှတ်ထားပါတယ်။နှစ်ပေါင်း14နှစ်လောက်စစ်ပွဲဆင်နွှဲခဲ့ရတာအပြင်အရင်အာဖဂန်သမ္မတဟာမစ်ကာဇိုင်းနဲ့ဆက်ဆံရေးအဆင်ပြေမှုဖြစ်ရတဲ့နှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့လာစေဖို့အတွက်ရည်ရွယ်ပြီးအခုလိုဆွေးနွေးကြတာလည်းဖြစ်ပါတယ်။တနင်္လာနေ့တွေ့ဆုံဆွေးနွေးမှုမှာတော့အာဖဂန်နိုင်ငံမှာຫນွေဥရာသီမှာမကြာခဏပုံမှန်တိုက်ခိုက်လေရှိတယ်။တာလီဘန်တွေကအခုຫນွေဥမရောက်ခင်ကတည်းကတိုက်ခိုက်မှုတွေတိုးလာတာမို့လုံခြုံရေးဆိုင်ရာမစ္စတာဂါနီရဲ့စွန့်ရည်မှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးခဲ့ကြတာပါ။အာဖဂန်နိုင်ငံတင်ကြင်ရင်မှာအထောက်အကူဖြစ်စေဖို့အတွက်အာဖဂန်မျိုးသားလုံခြုံရေးတပ်တွေကို2012ခုနှစ်ဗန်ဒိုင်းနှစ်ထိတပ်သား3သိန်းခွဲကျော်ထားရှိနေအောင်ငွေကြေးထောက်ပံ့ခွင့်ပေးဖို့အတွက်လွှတ်တော်ကိုပန်ချမ်းမှာဖြစ်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။စီးပွားရေးထောက်ပံ့ကူညီငွေဒေါ်လာ800ရဖို့ပြုပြင်ပြောင်းလဲမှုတွေရောပြီးစီအောင်တခြားသတ်မှတ်ထားတဲ့အချက်တွေနဲ့ပါကန့်ညီအောင်မှာအာဖဂန်အစိုးရဘက်ကလှုပ်ပေးဖို့နှစ်ဖက်ကြားသဘောတူညီခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ရာရှိတွေက IS Islam စစ်သွေးကြွတွေအင်တာနက်ပေါ်တင်ထားတဲ့အမေရိကန်စစ်သားတွေရဲ့ဓာတ်ပုံနဲ့ကိုယ်ရေးအချက်လက်တွေဟာအစိုးရအချက်လက်တွေအင်တာနက်ကနေခိုးယူခံရလို့ရခဲ့တာမဟုတ်ဘူးလို့ထုတ်ပြန်လိုက်ပါတယ်။ IS Internet ဖောက်ထွင်းရေးဌာနလို့သူကိုယ်သူခေါ်တဲ့အဖွဲ့ကပြစ်မှတ်ထားတိုက်ခိုက်သွားမဲ့အမေရိကန်စစ်မှုထမ်းတရားရဲ့နာမည်လိပ်စာနဲ့ဓာတ်ပုံတွေကိုအင်တာနက်ပေါ်တင်ထားတာကအစိုးရအချက်လက်တွေကရတာမဟုတ်ဘဲတာမန် Facebook လိုမျိုးအင်တာနက်လူမှုကွန်ရက်တွေကနေလွယ်လွယ်ရနိုင်တာတွေဖြစ်တယ်လို့အမေရိကန်ရာရှိကဆက်ပြောခဲ့ပါတယ်။ အမည်မဖော်လိုတဲ့ဒီအမေရိကန်ကာကွယ်ရေးအရှိက VOA ကိုပြောရမှာအမေရိကန်စစ်မှုထမ်းတွေရဲ့လုံခြုံရေးကိုအမြဲလေးနက်ထားစောင့်ရှောက်ပေးနေတဲ့စစ်မှုထမ်းတွေအနေနဲ့လည်းလိုအပ်တဲ့ကာကွယ်ရေးလုပ်ငန်းအဆင့်အဆင့်တွေကိုလက်တွေ့အသုံးပြုဖို့မှာထားပြီဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရအေဂျင်စီတွေအနေနဲ့လည်းစစ်မှုထမ်းတွေရဲ့သက်ဆိုင်ရာလုပ်ငန်းသဘောတဘာဝမှုတည်ပြီးအသေးစိတ်လုပ်ရမယ့်လုပ်ငန်းအဆင့်အဆင့်တွေကိုလည်းလိုအပ်တယ်လို့ထပ်မံအတိအပြေထုတ်ပြန်မှုတွေလုပ်နေတယ်လို့ဒီအမေရိကန်ကာကွယ်ရေးအရှိကဆက်ပြောခဲ့ပါတယ်။ဒီအရှိကပဲအင်တာနက်ပေါ်မှာလိုက်ရှာရင် Facebook လို Internet လူမှုကွန်ရက်ကများပြားလို့တဲ့သတင်းချက်လက်တွေကိုတွေ့နိုင်တယ်။ဒီချက်တွေကိုသတင်းမီဒီယာကထွက်တဲ့သတင်းတွေနဲ့ပါပေါက်ဆက်လိုက်ရင်အခုလိုသတင်းချက်လက်တွေလွယ်လွယ်ရနိုင်တယ်လို့ဆိုခဲ့ပါတယ်။ဒီ IS Internet ဖောက်ထွင်းရေးဌာနလို့သူကသူခေါ်တဲ့အဖွဲ့ကတော့သူတို့ Internet ပေါ်တင်ထားတဲ့ American စစ်မှုထမ်းတွေဟာ Iran နဲ့ Syria မှာ IS အဖွဲ့ကိုလေကြောင်းကနေတိုက်ခိုက်ရမှာပါဝင်ခဲ့သူတွေဖြစ်တဲ့ဒီသတင်းတွေကို American ဆိုရ Internet Database ကနေရယူထားတာဖြစ်တယ်လို့တနင်္ဂနွေနေ့ကထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ရေမင်းနိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းမှာပြန်ပဲအုပ်စုတွေထိန်းချုပ်မှုရဖို့အတွက်တိုက်ခိုက်နေကြပြီးနိုင်ငံရေးအဖြစ်တစ်ခုရဖို့ဆက်ပြီးစ조사နေတာနဲ့အမျှဒေသရင်းနိုင်ငံတွေနဲ့ပြည်ပမဟာမိတ်တွေကပိုးပြီးအာရုံစိုက်နေကြပါတယ်။နိုင်ငံတကာအသိမှတ်ပြုထားတဲ့သမရအက်ထရာဘူးမန်ဆောဟာရီရဲ့အဆိုအရနဲ့ဆန္ဒမျိုးရောကိုထိန်းချုပ်ထားတဲ့ဟူသီတပုံတွေချာအာဏာခွဲဝေမှုဆိုင်ရာသဘောတူညီချက်အသစ်တစ်ခုရလာစေဖို့အတွက်သူ့အနေနဲ့အတော်လေးအကောင်းမြင်ပါတယ်လို့ယေမန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးမက်သျူးတူလက်ကရိုက်တာသတင်းဌာနကိုမနေ့ကပြောပါတယ်ပဋိပက္ခကိုဖြည့်ဆင်းဖို့အတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုမရဘူးဆိုရင်တော့ဟူသီတပုံတွေကိုနှိမ်နှင်းဖို့အာရဗ်နိုင်ငံတွေအနေနဲ့လိုအပ်တယ်လို့လှုပ်သွားမယ်လို့ Saudi Arabia နိုင်ငံချိုင်းဝန်ကြီးကရီယတ်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှီယာဟူသီတပုံတွေကိုရှီယာအများစုဖြစ်တဲ့အီရန်ကကြောတောက်နောက်ခံပေးနေတယ်လို့ဆွဆွဲပါတယ်အီရန်နိုင်ငံကိုယ်တိုင်ကဆူနီအများစုဖြစ်တော့ Saudi Arabia နိုင်ငံနဲ့ဒေသရင်းမှာပြိုင်ဘက်နိုင်ငံဖြစ်ပါတယ်ယေမန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့အာနာရှန်အလီအဗ်ဒူဆာလီ2012ခုနှစ်လူမှုအုံကြောင်းမှုကြောင့်ပြုတ်ကျသွားပြီးကြတဲ့ကယေမန်နိုင်ငံမှာမတည်မငြိမ်ဖြစ်ပွားနေတာပ
ါအမေရိကန်နဲ့ချိုင်းယာကြီးနိုင်ငံ၅ခုအနေနဲ့အီရန်နဲ့နျူကလ িয়ার ပြဿနာဆွေးနွေးနေချိန်မှာအမေရိကန်မဟာမိတ်တူဖြစ်တဲ့အစ္စရေးဘက်ကတော့ဒီဆွေးနွေးချက်တွေကိုသိရဖို့လှုပ်ဝက်စုံစမ်းထောက်လှမ်းမှုတွေလုပ်ခဲ့တယ်လို့အမေရိကန်ဘက်ကထုတ်ပြောခဲ့ပါတယ်အမေရိကန်သမ္မတအင်ပီရိုယာရှိတွေကဣသရေလအနေနဲ့ကြားဖြတ်နားထောင်မှုတွေလုပ်ခဲ့တယ်။အမေရိကန်လျှို့ဝှက်အစိုးရခံမှုတွေဥရောပသံတမန်တွေနဲ့သတင်းပေးတွေစီကဒီတကားပိတ်ဆွေးနွေးပွဲသတင်းအချက်အလက်တွေကိုလျှို့ဝှက်ထောက်လှမ်းခဲ့တယ်လို့ပြောတာကို Wall Street Channel ရဲ့မနေ့တနင်္လာနေ့နှောင်းပိုင်းသတင်းတက်မှာဖော်ပြလိုက်ပါတယ်။ဒါပေမဲ့ဣသရေလဘက်ကတော့အမေရိကန်ဘက်ကခုလိုဆဆွဲတာကိုညှင်းပယ်လိုက်ပြီးသူတို့အနေနဲ့အမေရိကန်ကိုတိုက်ရိုက်မထောက်လှမ်းခဲ့ဘူး။သူတို့တကယ်သတင်းရခဲ့တာကဒီဆွေးနွေးပွဲအချက်အလက်တွေကိုလက်ခံရရှိခဲ့တဲ့အီရန်ခေါင်းဆောင်တွေကိုစောင့်ကြည့်လေ့လာခဲ့တာကနေရခဲ့တာပါလို့ဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပေါင်းပြီးအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်တာထေချာရင်အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးဖို့သဘောတူညီချက်ရရင်ကြိုးစားညှိနှိုင်းအဖြစ်ရှာချိန်မှာအခုလိုဖြစ်လာတာပါနှစ်ဖက်ဆွေးနွေးပွဲတွေအနေနဲ့ပြင်ပလွှမ်းမိုးမှုတွေကြောင့်ဒီဆွေးနွေးပွဲတွေကိုမထိခိုက်ရအောင်ဆွေးနွေးပွဲအသေးစိတ်အချက်အလက်တွေကိုလှည့်ဝှက်ထားကြဖို့သဘောတူထားကြပြီးဖြစ်ပါတယ်ဒါပေမဲ့ဣသရေလအရာရှိတွေကတော့ဒီဆွေးနွေးပွဲရလက်ထလာဘူးအလားလာရှိနေတဲ့အနေအထားမှာဒီရနိုင်တဲ့သဘောတူညီချက်တွေကြောင့်အီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်တဲ့အနေအထားရောက်အောင်လုပ်ဖို့အထိမလုံလောက်သေးဘူးလို့စက်တိုက်ဝေဖန်ထုတ်ပြောနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာအရသာစုရတဲ့ထက်ပထမဆုံးချိန်ဖြစ်ကျင်းပဖို့ပြင်းနေတဲ့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာအစိုးရက American ချစ်ဆိုင် Carter Center နဲ့ EU ဥရောပသမဂ္ဂတို့ကိုခွင့်ပြုလိုက်ပါပြီဒီနေ့ကုန်လောက်မှာကျင်းပမယ်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိတာသိစားစေဖို့အတွက်တီးခြားလွတ်လပ်တဲ့အဖွဲ့တွေကစောင့်ကြည့်လေ့လာနိုင်အခုလိုခွင့်ပြုလိုက်ကြောင်းသမရယုံဝန်ကြီးဦးစိုးသိန်းကမနေ့ကပြောကြားခဲ့တာဖြစ်ပြီးဒါဟာနှစ်ပေါင်း60ကျော်အတွင်းပထမဆုံးအနောက်နိုင်ငံတွေရဲ့စောင့်ကြည့်မှုကိုလက်ခံခဲ့တာပါရွေးကောက်ပွဲဟာနှစ်ပေါင်းများစွာအတွင်းဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရတောင်မှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပြီးလုပ်ငန်းစဉ်စဉ်ကိုလေ့လာနိုင်အောင်ခွင့်ပြုခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ကVOA ကိုပြောပါတယ်မြန်မာနိုင်ငံမှာဆစ်ဆူရလက်ထက်2010အထွေထွေရွေးကောက်ပွဲကျင်းပခဲ့တုန်းကတော့နိုင်ငံတကာတိလာသူတွေကိုခွင့်မပြုပါဘူးဒါပေမဲ့2012ခုနှစ်တိုက်ခိုက်ခေါင်းဆောင်ဒေါန်ဆန်းစုကြည်ပါဝင်ရှင်ပြိုင်ခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲအတွက်တော့ရှစ်တောင်အရှတ်နိုင်ငံတချို့ကလာရောက်တိလာခွင့်ရပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခု2015ခုရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေမှတ်ပုံတင်ခွင့်ကိုဧပြီလကုန်မှသတ်မှတ်ထားတာဖြစ်ပြီးရွေးကောက်ပွဲကျင်းပမယ့်ရက်ကိုတော့အောက်တိုဘာလကုန်နိုဝင်ဘာလဆန်းမှာကြေညာမယ်လို့ပြောကြားထားပါတယ်
တရုတ်နိုင်ငံကူမင်းမြို့ကဘူဒါယုံမှာလူပေါင်း32ဦးတပ်ဖြတ်မှုတွေပါဝင်ခဲ့တယ်လို့ဆွဆွဲခံရသူ3ဦးကိုတည်တံအဖြစ်ပေးလိုက်ပါပြီ။မနေ့ကဖြစ်ခဲ့တဲ့ကူမင်းယထာဘူဒါယုံကဒီဓာတ်ထုတ်တပ်ဖြတ်မှုနဲ့ပတ်သက်ပြီး Iskander at Dagan Turtun Jasne Hassan Mohammed တို့ကိုဒီနေ့တည်တံပေးလိုက်တယ်လို့ကူမင်းပြည်သူတရားရုံးကကြေညာချက်ထုတ်ခဲ့ပါတယ်။ဒီမျိုးသား3ဦးက2014မတ်လတုန်းကကူမင်းဘူဒါယုံတဲ့ဓာတ်ထုတ်တပ်ဖြတ်မှုကျူးလွန်ခဲ့တဲ့နိုင်ငံခြားခီးတဲ့အုပ်စုတစုကိုဦးဆောင်ခဲ့ပြီးရည်ရွယ်ချက်ရှိရှိနဲ့လူသက်မှုနဲ့အပြစ်ရှိကြောင်စက်တင်ဘာလမှာတရားဝင်ကဆုံးဖြတ်ခဲ့တယ်လို့တရုတ်အာဏာပိုင်ကဆိုပါတယ်ခင်ဗျာ
IS Islamic စစ်သွေးကြွတွေအတွက်လူသစ်စုဆောင်းတာနဲ့ရန်မုံငွေရှာဖွေတာတွေလှုပ်ဆောင်ပေးနေတယ်လို့တန်ရရှိသူ9ဦးကိုအင်ဒိုနီးရှားအစိုးရကဖမ်းဆီးလိုက်ပါတယ်ဂျကာတာမြို့ရာဆင်ဂျေဘုံမှာအဲ့ဒီ9ဦးကိုစနေနေ့ကဖမ်းဆီးခဲ့တယ်လို့မနေ့ကအင်ဒိုနီးရှားရဲချုပ်ဗိုလ်ချုပ်ကြီးဘာရိုဒင်ကပြောကြားခဲ့ပါတယ်အခုလောလောဆယ်မှာစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးကနဦးစုံစမ်းမှုတွေအရသူတို့ဟာ IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်ပတ်သက်နေတယ်လို့ပြောပါတယ်။ဒါပြင်သူတို့ထဲကတဦးရဲ့နေငုံဝင်ရောက်ရှာဖွေတဲ့အခါမှာခီးသွွား passport တွေ၊လေရင်လက်မှတ်တွေလို့ခီးသွွားစာရွက်စာတမ်းတွေပြင်လက်ကင်ဖုန်းတွေနဲ့ American dollar တွေ၊ Indonesian ngwe အများပြားကိုလည်းတင်စီရမိတယ်လို့ပြောပါတယ
်။အင်္ဂါနေ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲ VOA မြန်မာပိုင်းရဲ့အင်တာနက် website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုဦးစားပေးတင်ဆက်ပါမယ်။ပထမဆုံးနားဆင်ရမှာကတော့2015ရွေးကောက်ပွဲဆိုင်ရာသတင်းပါ။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်လာပြီးတဲ့နောက်အရက်သားအစိုးရလက်ထက်ပထမဦးဆုံးကြိမ်ကျင်းပမယ့်ရွေးကောက်ပွဲကိုတရားမျှတမှုပွင့်လင်းမြင်သာမှုရှိမရှိလေ့လာဆောင်ကြည့်ရေးအမေရိကန်အခြေစိုက်ကာတာစင်တာနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ရွေးကောက်ပွဲဆောင်ကြည့်လေ့လာနိုင်မှုခွင့်ပြုလိုက်တာနဲ့ပတ်သက်လို့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့အနောက်နိုင်ငံတွေရဲ့ဆောင်ကြည့်ရေးအဖွဲ့တွေကိုလာရောက်လေ့လာနိုင်မှုအရေးစီစဉ်ပေးနေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဒေါက်တာဒေါ်မြင့်ကြီးအခုလိုစပြောပါတယ
်ဟုတ်တယ်ကျမတို့ကတော့လေကာတာစင်တာနဲ့ EU ကတော့လာပြီးတော့ဆက်တွေ့တယ်ပေါ့နော်ဆက်တက်ပြီးသူတို့ observation လုပ်ချင်တယ်ဆိုလို့ကျမတို့ပထမဦးဆုံး MOU ထိုးပါတယ်အဲထိုးပြီးတော့အခုသူတို့တွေကိုပေါ့နော်ကျမတို့ဒီ observation လုပ်ရမယ့်အချိန်ကျရင်ကျမတို့ကသူတို့ invitation ပို့မှာပါရှင်
ကဲပထမဦးဆုံးပေါ့နော်2011တုန်းကတော့ Saudi Asian Nation ကဟိုဖိတ်ခံထားပါတယ်ဒီ2015ကတော့ပထမဦးဆုံးလို့ပြောရမှာပေါ့နော်ဆရာမအဲ့တော့သူတို့ရဲ့စောင့်ကြည့်မှုတွေနဲ့ပတ်သက်ပြီးဆရာမတို့ရွေးကောက်ပွဲကိုဒီလိုမျိုးလွတ်လပ်ပြီးတော့မှဒီတရားမျှတမှုရှိတဲ့ဟာမျိုးလုပ်နိုင်အောင်လုပ်နေတဲ့အစီအစဉ်လေးတွေလည်းပြောပြပေးပါအောင်ဆရာမဟုတ
်အဲအဲ့ဒါကတော့ဒီ observer ကိုလက်ခံတယ်ဆိုတာကျမတို့ရဲ့ရွေးကောက်ပွဲလုပ်ငန်းဟာဟိုတကယ်ကို free and fair ဖြစ်တယ်ဆိုတာကိုသူတို့ observe လုပ်နိုင်ဖို့ပဲပေါ့နော်ဒါဆိုတနည်းအားဖြင့်တော့ကျမတို့ရဲ့ဒီရွေးကောက်ပွဲရဲ့ဒီ integrity ကိုဟိုဒါကိုသူတို့ဝေဖန်ဖို့လိုပဲပေါ့နော
်ဟုတ်ကဲ့ပါ
ဆိုတော့ဒါကို observer တွေလက်ခံခြင်းအားဖြင့်ဟိုကျမတို့ဒီလုပ်ငန်းဟာ free ဖြစ်သလား fair ဖြစ်သလားသူတို့ဒါတွေကိုစောင့်ကြည့်ဖို့ပဲပေါ့နော် for transparency ပါပဲ
ဟုတ်ကဲ့ဆရာမသူတို့ကဘယ်လိုနေရာတွေမှာစောင့်ကြည့်ဖို့အတွက်ကိုစီစဉ်ပေးထားပါမှာလဲရှင်ဟုတ်
စောင့်ကြည့်ဖို့ဆိုတာနှစ်မျိုးရှိတယ်ပေါ့နော်ဟို long term observer နဲ့ short term observer long term observer ဆိုတာတော့သူကဟိုကြိုတင်ပြီးတော့ဟိုလာပြီးတော့၃-၄လကြိုတင်ပြီးတော့သူကရွေးကောက်ပွဲ process တစ်ခုလုံးကိုသူတို့လေ့လာမှာပေါ့နောက် short term observer ကတော့ရွေးကောက်ပွဲအချိန်ကြာရင်လာပြီးတော့ဟိုမဲယုံဒီမှာဟလာဆောင်ရွက်တဲ့လုပ်ငန်းတွေကိုသူတို့ observe လုပ်မှာပေါ့နော်
ဟုတ်ကဲ့ပါဆရာမဟုတ်ကဲ့အခုကဒီရွေးကောက်ပွဲကျင်းပဖို့အတွက်ကရောဒီဒိတ်သတ်မှတ်မှုကအရွှေ့ပြောင်းရှိပါလားဆရာမ
ကျမတို့အခုပြောထားတယ်လေဟို October last week နဲ့ November first week အတွင်းမှာကြီးညာမယ်ဆိုတော့ကျမတို့၃လအကြိမ်မှာကြီးညာမှာပ
ါဒါကတော့2015မှာကျင်းပမယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာမှုတွေကိုခွင့်ပြုပေးခဲ့တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဒေါက်တာဒေါ်မြင့်ကြီးကဖြေကြားခဲ့တာပါဒါဟာနှစ်ပေါင်း65နှစ်တာကာလအတွင်းဆေးရနာရှင်တွေလွှမ်းမိုးခဲ့ဘူးတဲ့မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်အနောက်နိုင်ငံတွေကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ကြောင်းသက်သေပြနိုင်မှုအခုလိုမျိုးကာတာစင်တာနဲ့ EU ကိုစောင့်ကြည့်လေ့လာခွင့်ပြုလိုက်တဲ့ဒီလှုပ်ဆောင်မှုဟာဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရပေါ်ပေါက်နိုင်မှုအတွက်နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ခွင့်ပြုလိုက်တာဖြစ်တယ်လို့လည်း ်သမရယုံဝင်ကြီးဦးစိုးသိန်းကပြောဆိုခဲ့ကြောင်း Reuters သတင်းတရမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့2010အထွေထွေရွေးကောက်ပွဲတုန်းကတော့စစ်အစိုးရတပိုင်းအာဏာပိုင်တွေဘက်ကနိုင်ငံတကာလေ့လာသူတွေကိုလေ့လာခွင့်မပြုခဲ့ပါဘူးဒါပေမဲ့အတိုက်ခံခေါင်းဆောင်ဒေါန်ဆန်းစုကြည်ပါဝင်ရှင်ပြိုင်ခဲ့တဲ့2012ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာတော့အရှိတောင်အာရှနိုင်ငံတချို့လေ့လာခွင့်ရခဲ့ပါတယ်ဒီမတိုင်ကြီးလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကကျင်းပခဲ့တဲ့1990ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာတော့စစ်အစိုးရဘက်ကအဲ့ဒီရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုဘဲဆက်လက်အုပ်ချုပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရေးမှာအရေးကြီးတဲ့နှစ်ဖြစ်တဲ့2015ခုနှစ်အတွက်ရွေးကောက်ပွဲကျင်းပနိုင်ရေးမှာလာမယ့်2015ခုနှစ်ဧပြီလနောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပါဝင်ပြီးတော့ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေကိုရွေးကောက်ပွဲဝင်ဖို့မှတ်ပုံတင်နိုင်ရေးသတ်မှတ်ပေးထားပါတယ်ရှင်အင်္ဂါနေ့ညနေခင်းအတွက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။ကချင်ပြည်နယ်မန်စီဒေသဘက်မှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ် KIA တပ်တွေဟာတနင်္လာနေ့အထိတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။တိုက်ပွဲကြောင့်မဟုတ်လို့ကြာဆုံးသွားတဲ့ဥယေကိုတော့နှစ်ဖက်စလုံးကတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။အခုလိုမျိုးထိုးစစ်တိုက်ပွဲတွေရက်ပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဆက်လက်ကြိုးပမ်းသွားဖို့လိုတဲ့အကြောင်းကချင်ကောင်းဆောင်တွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မယင်းဂျင်နိုင်ကတင်ပြပေးထားပါတယ်ရှင်။
ကချင်ပြည်နယ်မှာတနင်္လာနေ့ထိတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ KIA ဒုဗိုလ်မှူးကြီးနော်ဘုတ်က VOE ကိုအခုလိုပြောပါတယ်
။မန်စီမြို့နယ်မှာဖြစ်ပါတယ်။ကျွန်တော်တို့တပ်မခါ3တပ်ရင်း20ခွန်နေရာမှာရှစ်တနေရာပေါ့တပ်ရင်း20ခွန်ပေါ့။မနေ့ကတော့မကြောက်ဘူးလေကျောင်းအတက်ခါရတော့မကြောက်ဘူးရှင်နဲ့အတက်တယ်လို့ပဲကြားတယ
်။တနင်္ဂနွေနေ့ကစတင်ဖြစ်ခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်က၄ကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။တိုက်ပွဲဆက်ဖြစ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့အစိုးရဘက်ကတရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပေမဲ့မြမတက်မတော်ဘက်ကတင့်မောင်ခိုရှင်းလင်းရေးလှုပ်ဆောင်တာကနေ KIA နဲ့တိုက်ပွဲဆက်ဖြစ်တယ်လို့သတင်းတွေထွက်နေတာပါ။ဒါနဲ့ပတ်သက်လို့ဒုဗိုလ်မှူးကြီးနော်ဘူက
သူတို့ကအဲ့ဒီတင့်မောင်ခိုတွေကိုဖမ်းဖို့လာတယ်လို့ပြောတာအဲ့ဒါပဲကျွန်တော်တို့အဲ့လိုပဲကြားပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာတိကုပ်ဖို့နေရာလည်းမရှိပါဘူး။ဘုံလည်းမဟုတ်ပါဘူး။တိတိလာတော့အောက်ပိုင်းကနဲ့မြန်မာနိုင်ငံကနဲ့လာတဲ့တိတိပဲဖြစ်နေပါလားကျွန်တော်တို့ကတိခုတ်တယ်ရောင်းတယ်ဆိုတာကတော့ဖြစ်နေပါဘူ
းအခုလိုတိုက်ပွဲတွေဖြစ်နေပေမဲ့ KIA ဘက်ကအပြစ်ခတ်ရစဲရေးဆက်လက်ဆွေးနွေးကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ
်တွေ့ကြုံအရပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲလုပ်တိုင်းကတော့တိုက်ပွဲလည်းဖြစ်ပါတယ်ဒါကအခါတိုင်းလို့ဖြစ်ပါတယ်နောက်ရှိတော့ပြေးတယ်လို့ကျွန်တော်သိပါတယ်ဒါမဲ့ကျွန်တော်တို့ဆက်ပြီးမှဆွေးနွေးတော့မှာဖြစ်ပါတယ
်အခုလိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေတာတွေရပ်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးအတွက်ဝိုင်းဝန်းကြိုးပမ်းတင်တယ်လို့ကချင်အမျိုးသားလွှတ်တော်ဥက္ကဋ္ဌထိန်နံက VOE ကိုပြောပါတယ
်အခုဖြစ်ဖြစ်နေတဲ့ဟာတွေကတော့ကျွန်တော်တို့လည်းကုသလောပဲတိုးချောက်ပဲငြိမ်းချမ်းရေးဆွေးနွေးနေတဲ့အနေထားပေါ့လေဆိုတော့ဒါကိုဘယ်လိုထိန်းသိမ်းကာကွယ်ကြမလဲဆိုတဲ့အနေထားကတော့အလုံးကတော့ဝိုင်းဝန်းဖြည့်ဆင်းသွားကြရမယ်အနေအထားပဲလို့အဲ့လိုပဲသုံးသပ်တယ
်။ကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့တချိန်တည်းမှာပဲရှမ်းပြည်ကြောင်မဲဘက်မှာလည်း PNL တအောင်းပလောင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့တနင်္ဂနွေနေ့ကတိုက်ပွဲ၄ကြိမ်လောက်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့က MNDAA ကိုကန့်လက်နက်ကိုင်တပ်တွေနဲ့မြန်မာစစ်တပ်တို့ကြားမှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်ရှင်။
မယင်ချင်းနိုင်ပါရှင်ရှမ်းတက်ရဲ့အခြေအနေကိုတင်ပြပေးချင်ပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမန်ယုံမြို့နယ်ဒေသတွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ကနေပြီးတော့ဆက်ဝန်းအင်အားခဲတပ်တုတူဖော်ရေးကုမ္ပဏီကလုံသား9ဦးကိုဖမ်းဆီးပြီးတော့ဆက်ရန်နေရာတွေကိုမီးရှို့ခဲ့တယ်ဆိုတော့နိုင်ငံတော်အစိုးရရဲ့မီဒီယာတွေကနေဆွဆွဲချက်ဟာမှန်ကန်မှုမရှိဘူးလို့ RCSS SSA အဖွဲ့ကဒီကနေ့ညင်းဆိုလိုက်ပါတယ်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတို့အကြားယုံကြည်မှုတိစောက်နေတဲ့ကာလမှာအခြေအမြင့်မရှိတဲ့ဆွဆွဲချက်တွေမီဒီယာကနေတိုက်ခိုက်နေတာမသိတော့ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေအပြည့်အစုံကိုတော့ VOA Time ခြေဆိုင်သတင်းတော်ကိုနိုင်ကွန်းအင်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်အရှေ့ပိုင်းမန်းရောင်မြို့နယ်ကစက်ဝန်းအင်အားကုမ္ပဏီပိုင်းမော်တော်ယာဉ်တွေနဲ့ပစ္စည်းတွေကိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေမီးရှို့ဖျက်ဆီးခဲ့တယ်လို့အစိုးရမီဒီယာရဲ့ဖော်ပြချက်ဟာမမှန်ကန်တယ်လို့လက်ရှိငင်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နေတဲ့ကာလမှာအခြေအမြင့်မရှိဘဲမီဒီယာနဲ့တိုက်ခတ်နေတဲ့လို့ရဟာမသိတော့ဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမှုဆိုင်ဆိုင်မိန့်ကအခုလိုပြောပါဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီလိုမျိုး တတိထုတ်ပြန်တဲ့နေရာမှာပေါ့နော်တိချစီစစ်ပြီးတော့မှထုတ်ပြန်တင်တယ်လို့တော့ကျွန်တော်မြင်တာပေါ့အချိန်မြင့်မရှိတာဒီလိုမျိုးဆွဆွဲပြီးတော့ရေးတာတာတော့မတင်ဘူးလို့တော့ကျွန်တော်မြင်ပါတယ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့လည်းဒီလိုလုပ်ဖို့ပေါ်လာရှိပါဘူးကျွန်တော်ညီချင်းဖော်ဆောင်နေတဲ့ကာလမှာအားလုံးကိုကျွန်တော်တို့အသင့်ပြအောင်ဆောင်ရွက်နေတာဖြစ်ပါတယ်ယုံကြည်မှုတည်ဆောက်တဲ့နေရာမှာတော့ဒီဟာကတော့ခက်ခဲတာပေါ့နော်ကျွန်တော်အပြန်အလှန်ယုံကြည်မှုတွေတည်ဆောက်နေတဲ့နေရာမှာတယောက်ကတယောက်ကိုမီဒီယာနဲ့တိုက်ခိုက်နေတဲ့သဘောတွေဟာဒါမတင်တော်တဲ့ကိစ္စတွေလို့တော့ကျွန်တော်မြင်တာပေါ့နော်
ပြည်ကရမလာ14ရက်နေ့တုန်းကအစိုးရပိုင်းမြမရုပ်မြင်သံကြားကနေ RCSS SSA တပ်ဖွဲ့ကနေတတ်သူစန္ဒသူဖော်နေတဲ့ကုမ္ပဏီပိုင်ရင်များနဲ့ပစ္စည်းတွေကိုမိရှုပ်ဖျက်ဆီးခဲ့တယ်လို့အဖမ်းဆီးခံရကနေလွတ်မြောက်လာတဲ့လုပ်သားတွေတရင်ပေးဖို့ချက်အရစုတ်ခွာသွားတဲ့ RCSS SSA ရဲ့အဖွဲ့နောက်ကိုတမတော်စစ်ကြောင်းတွေလိုက်လံပိတ်ဆို့ရှင်းလင်းခဲ့တယ်လို့လည်းထုတ်လွှင့်ခဲ့ပါတယ်အခုလိုတတ်သူစန္ဒသူဖော်နေတဲ့ဆက်ဝင်အားကုမ္ပဏီပိုင်ရင်များနဲ့ပစ္စည်းတွေကိုမိရှုပ်ဖျက်ဆီးခဲ့တဲ့ဖြစ်စဉ်တွေကို RCSS SSA ဘက်ကလည်းစီစစ်နေစဲလို့လည်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်ဆိုင်မင်းကပြောပါတယ်ပြီးကြတဲ့နှစ်ကလည်းလင်းခေမြို့နယ်တက်တော်ဝန်ထမ်းတွေအသက်ခံရမှုနဲ့ပတ်သက်ပြီးတော့အစိုးရကနေတောင်ပိုင်းရှမ်းပြည်တပ်မတော်လက်ချက်လို့လည်းစွပ်စွဲခဲ့ပါတယ်ဒီဖြစ်စဉ်ပေါ် RCSS SSA ရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်ဆိုင်မင်းကအခုလိုပြောပါတယ
်မနစ်ကလည်းလင်းခေးမှာဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်တို့အဖွဲ့အစည်းရဲ့လှုပ်ဆောင်ချက်မဟုတ်ပဲနဲ့ကျွန်တော်တို့ကိုဒီလိုမျိုးတရက်ယူရေးသားပြီးတော့ပြစ်ပုံချတဲ့ပုံပေါ့နော်နောက်ပိုင်းကျတော့အမှုမှန်ပေါ်ပေမဲ့လည်းတတိယမှာတမိဖြည့်ရှင်းပေးတာမရှိဘူးပေါ့နော
်ပြီးကြတဲ့နှစ်ဒီဇင်ဘာလတုန်းကလင်းခေးမြို့နယ်တစ်တော်ဝန်ထမ်းတွေအသက်ခံရမှုမှာတစ်ထုတ်လို့ရေးနဲ့ပတ်သက်ပြီးတော့တစ်တော်ဝန်ထမ်းတွေနဲ့ဌာနေပြည်သူစစ်တပ်ကြမ်းမှာတိမ့်မှမှုတွေပြစ်ပွားခဲ့ပြီးတပ်ပြတ်မှုခံခဲ့ရတယ်လို့မိုင်းယောင်ဒေတာခန်တွေကယူဆပြောဆိုနေကြပြီးမှလည်းအစိုးရကနေတရားဝင်သတင်းထုတ်ပြန်မှုမပြုခဲ့ပါဘူးတရခန်အစ်စ်နဲ့အမှုမှန်ပေါ်ပေါက်အောင်နိုင်ငံတော်အစိုးရအနေနဲ့ပြန်လည်ဖြေရှင်းပေးခြင်းမရှိကြောင်းကိုလည်းဖေဖော်ဝါရီလ20ရက်နေ့ကတောင်ကြီးမြို့မှာပြုလုပ်ခဲ့တဲ့သတင်းမီဒီယာတွေ့ဆုံပွဲမှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ခေါင်းဆောင်ပူချိုကြီးရွတ်စစ်ကပြောကြားခဲ့ပါတယ်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ NCCD တို့အရတပြည်လုံးတိုင်းဒေသပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ထုတ်နိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲလက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်ကနေစစ်အင်အားတွေဖြည့်သိမ်းပြီးတော့ GIO ကချင်းလွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့နဲ့တောင်ပလောင်အမျိုးသားလူမျိုးရေးတပ်မတော်တို့အပေါ်မှာထိုးစစ်ဆင်မှုတွေကလည်းပိုပြီးပြင်းထန်လာနေပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့2013ခုနှစ်နှောင်းပိုင်းမှာပြည်ထောင်စုအစ်စ်ငြိမ်းချမ်းရေးသဘောတူညီစာချုပ်ချုပ်ဆိုပြီးခဲ့ပေမဲ့လည်းတိုက်ပွဲတွေအများပြားဖြစ်ပွားခဲ့ပါတယ်။2015ခုနှစ်မှာကျတော့ဖေဖော်ဝါရီလ12ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့နိုင်ငံတော်ဆိုရတို့ကြားအပြစ်ခတ်ရစရေးဆိုင်ရာကတိကဝတ်ပြုလက်မှတ်ရေးသွင်းခဲ့ပြီးဖေဖော်ဝါရီလ27ရက်နေ့မှာဆိုရတပ်ကနေလူငယ်ရေးသွေးမြင့်တင်ရေးတင်နန်းချောင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။လက်ရှိမှာတော့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့အစိုးရတပ်တို့ကြားပိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းကချင်လွတ်လပ်ရေးတပ်မတော်ကုကန်တပ်ဖွဲ့တောင်ပလောင်လူမျိုးရေးတပ်မတော်နဲ့အစိုးရတပ်ဖွဲ့တို့အကြားမှာစစ်ရေးပဋိပက္ခတွေပြင်းထန်စွာဖြစ်ပွားနေပါသေးတယ်ခင်ဗျာ
မြန်မာဆရာဟာဒိုင်းယနာလက်နက်ကန်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလားပြည်တွင်းငြိမ်းချမ်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတော့အခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးလို့တဲ့ဒေါက်တာရှင်ပြည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုကြိုပြီးပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျာ။အင်္ဂါညတဲ့လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ဒီကနေ့ကြားရောက်တဲ့ကမ္ဘာ TV နေ့အကြောင်းကိုလည်းဆက်တိုက်တင်ပြပေးပါမယ်။ကမ္ဘာ TV အဆုံနာယောဂာနေ့အဖြစ်နဲ့ဒီကနေ့ကမ္ဘာတဝမ်းသတ်မှတ်ကျင်းပနေချိန်မှာပဲကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းယောဂါဆိုးကိုတိုက်ဖျက်နိုင်မယ့်မဟာဗျူဟာသစ်တရက်ကိုကြေညာလိုက်ပါတယ်။ရှေ့လာမယ့်နှစ်20အတွင်းဒီယောဂါဆိုးကိုတိုက်ဖျက်မယ့်အစီအစဉ်မှာကမ္ဘာတဝမ်းကဝိုင်းဝန်းကူညီဖို့ကိုလည်း WHO ကတိုက်တွန်းထားတာပါ။ WHO ရုံးချုပ်ရှိတဲ့ဂျနီဗာမြို့ကနေပြီးတော့ VOA သတင်းတော်လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ကိုအိုင်လင်ဦးကတင်ပြပေးမှာဖြစ်ပါတယ်ရှင်။
TV ယောဂဆုံးသက်ရေး Ant TV လို့အမည်ပေးထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မဟာဗျူဟာသစ်ကိုတော့ဒီမတန်ငယ်အစီအစဉ်တစ်ခုဖြစ်တဲ့ Dot TV နဲ့ Stop TV အစီအစဉ်တွေကလန်းခင်းပေးခဲ့တာပါ။မကြာသေးခင်နှစ်တွေအတွင်းကြီးမားတဲ့အောင်မြင်မှုတွေရခဲ့တာကြောင့်လည်းမဟာဗျူဟာသစ်ဟာအောင်မြင်မှုရမယ်လို့မျှော်လင့်နေကြပါတယ်။တကယ့်2000ပြည့်နှစ်ကနေ2013ခုနှစ်ကြာမှဆိုရင်လည်း TV ယောဂကိုစစ်ဆေးကုသမှုတွေနဲ့ခန့်မှန်းခြေလူပေါင်း38,000,000လောက်ကိုကယ်ဆယ်နိုင်ခဲ့တာပါ။ ဒါပေမဲ့လည်းကြောက်စရာကောင်းလာတဲ့ယောဂဇူးကြီးကိုတက်ဖြစ်ဖို့ဒီထက်ပိုပြီးလှုပ်ဆောင်စရာတွေရှိနေသေးတယ်လို့လည်း WHO ကသတိပေးပါတယ်WHO ရဲ့ကမ္ဘာတဝန် TV ယောဂဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားရေးမှူး Mario Rafik Leon ကတော့ NTV မဟာဗျူဟာသစ်ဟာရာဇူးနှစ်နဲ့ချီပြီးလူတွေဖျားကြနာကြအသက်ဆုံးရှုံးရတဲ့ယောဂဇူးကိုအမြင့်ဖြတ်နိုင်မဲ့တမန်ဝင်အခွင့်အလမ်းတစ်ခုလို့တော့ရည်ညွှန်းပြောဆိုခဲ့တာပ
ါ Let us remember that TB affected 9 million people in 2013
TB ယောဂကူးစက်ခံရတဲ့လူပေါင်းဟာ2013ခုနှစ်မှာ9သန်းရှိခဲ့ပြီးတတန်းခွဲတည်ခဲ့ရတယ်ဆိုတာကိုသတိရစေချင်ပါတယ်ဒီထက်မှာ HIV ပိုးကူးစက်ခံရသူက36,000ပါခဲ့တယ်လို့တစ်နှစ်ထဲမှာတင် TB ဆေးမတိုးတဲ့လူပေါင်းတန်းဝက်လောက်တွေ့ခဲ့ရတာတွေကုသဖို့ခက်လာတာတွေနဲ့သေဆုံးမှုနှုန်းတိုးလာတာတွေဟာလည်းအင်မတန်မှစိုးရိမ်စရာကောင်းပါတယ
် TB ရောဂါပိုးကလေထဲကပြန့်နှံ့နေတယ်လို့ကူးစက်လွယ်ပါတယ် HIV ပြီးရင်သေဆုံးမှုနှုန်းဒုတိယအများဆုံးကူးစက်ရောဂါလည်းဖြစ်ပါတယ်ဒါပေမဲ့လည်း TB ရောဂါဟာကာကွယ်ကုသလို့လည်းရနိုင်ပါတယ် WHO ရဲ့မဟာဗျူဟာအသစ်မှာတော့ TB ရောဂါကြောင့်သေဆုံးမှုနှုန်း 95 ရာခိုင်နှုန်းအထိလျှော့ချဖို့နဲ့2035ခုနှစ်မှာရောဂါကူးစက်ခံရသူ 90 ရာခိုင်နှုန်းရောချဖို့ရည်မှန်းထားတာပါရှေ့လာမယ့် 9 နှစ်အတွင်းအထူးရည်ရွယ်ချက်တစ်ခုအနေနဲ့ကတော့ TB ရောဂါဝေနာသည်တွေနဲ့မိသားစုတွေအတွက်ကြီးမားလာတဲ့ကုန်ကျစရိတ်တွေကိုလျှော့ချသွားဖို့ဖြစ်ပါတယ် TB ရောဂါကြောင့်ကုန်ကျတဲ့စည်းတွေ6လကြာစိတ်ကူးတာမှုခံယူခြင်းမှာဝင်ငွေထိခိုက်ရတာတွေကြောင့်မိသားစုတွေမွေးတည်တဲ့အထိလည်းဖြစ်တတ်ကြတာပါ WHO ကတော့လူတိုင်းခံစားခွင့်ရှိစေမဲ့ကျန်းမာရေးဆောင်ရှောက်မှုအပါအဝင်ဗန္ဒာရေးအရာအကာအကွယ်ပေးတဲ့အစီအစဉ်တွေနဲ့စီးပွားဝါကကုန်ကျစရိတ်တွေကိုကာမိအောင်ဆောင်ရွက်ဖို့လည်းရည်ရွယ်ထားပါတယ်တဆိုင်ရာအစိုးရတွေအနေနဲ့လည်း TB ရောဂါတပ်ဖြည့်ရေးလုပ်ငန်းတွေကိုအားပေးဖို့သုတေသနနဲ့စမ်းသစ်တီထွင်မှုတွေလှုပ်ဆောင်ဖို့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့အတွက်လည်း WHO ရဲ့မဟာဗျူဟာကတိုက်တွန်းထားပါတယ်ဒေါက်တာ Rafik Leon ကတော့မဟာဗျူဟာအသစ်မှာယောဂါခွဲခြားစိတ်ဖြာတဲ့ဤအသစ်တွေဆေးဝါးအသစ်တွေလည်းပါဝင်လိမ့်မယ်လို့ပြောပါတယ
် We need rapid right molecular possibly and genetic based drug susceptibility testing
Molly Junet Signer ရဲ့မျိုးရိုးဗီဇအခြေခံတဲ့ဆေးဝါးတွေကိုခန္ဓာရင်ရှိမရှိစမ်းသပ်မှုမျိုးတွေကိုမြန်မြန်ဆန်ဆန်လုပ်ဖို့လိုပါတယ်။ဒါတွေရအောင်လည်းကျွန်တော်တို့ကြိုးစားနေပါတယ်။ရိုးရိုးရှင်းရှင်းနဲ့နေရာတော်တော်များများမှာမြန်မြန်ဆန်ဆန်ရနိုင်မယ့်ဟာမျိုးပါ။ဒါမျိုးတွေဖြစ်လာနိုင်တဲ့ဤပညာတွေပေါ်လာဖို့လည်းတိတ်အလှမ်းမဝေးတော့ပါဘူး
။ကမ္ဘာတဝန်းမှာတာမန် TV ယောဂကုသပျောက်ကင်းမှုနှုန်းဟာ86ရာခိုင်နှုန်းရှိနေပြီးဆေးမတိုးတဲ့ TV ယောဂကိုကုသပျောက်ကင်းမှုမှာတော့48ရာခိုင်နှုန်းရှိတယ်လို့လည်း WHO ရဲ့အစိုးရခန်းစာကဖော်ပြထားပါဗျ။ဒေါက်တာ Rafik Leon ကတော့ဆေးမတိုးတဲ့ TB ရောဂါကိုပါကုသနိုင်မဲ့နောက်ထပ်ဆေးအသစ်တစ်မျိုးကိုလည်းအခုနောက်ဆုံးစမ်းသပ်အတည်ပြုထားပြီလို့ပြောပါတယ်။ဒါပေမဲ့လည်းဒီဆေးတွေကိုလိုအပ်တဲ့သူတွေစီရောင်းအောင်လုပ်ရမယ့်ပြဿနာကိုလည်းဖြေရှင်းဖို့လိုနေသေးတယ်လို့သူကထောက်ပြသွားခဲ့ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းမြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Subscribe ကနေနေဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့အစီအစဉ်အဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကတလဲတင်ပြပေးမှာပဲရှင်။
ပြင်သစ်နိုင်ငံတောင်ပိုင်း Elston နယ်ဒေသမှာခီးတယ်နဲ့လင်းအမှုတန်းစုစုပေါင်း148ဦးလိုက်ပါသွားတဲ့ A320 လင်းတစ်စင်းဟာဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာပြတ်ကျသွားခဲ့ပါတယ်။လင်းခီးစဉ်အမှတ် 9529 မှာလိုက်ပါသွားသူ148ဦးစလုံးသေဆုံးသွားတယ်လို့ပြင်သစ်သမ္မတကပြောကြားခဲ့ပါတယ်။လင်းဟာဂျာမနီလေကြောင်းပိုင် German Wings လေကြောင်းဖြစ်ကြောင်းပြင်သစ်ဆိုင်ရာလေကြောင်းအရာရှိတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေဆက်လက်ထားရှိနေတဲ့ပတ်သက်ပြီးမေးခွန်းထုတ်နေကြတဲ့အချိန်မှာပဲအာဖဂန်သမ္မတအာရှရဖ်ဂါနီနဲ့အမေရိကန်သမ္မတဘဲရက်အိုဘားမားတို့ဟာဒီကနေ့အင်ကာနေမှာဝါရှင်တန်သမ္မတအိမ်ပြည်မှာတွေ့ဆုံဖို့ရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့အစိုးရအာဏာကိုခွဲဝေယူကြတဲ့သမ္မတဂါနီနဲ့အာဖဂန်အစိုးရအဖွဲ့အုပ်ချုပ်ရေးအရာရှိချုပ်အဗ်ဒူလာတို့ဟာမနေ့ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အမေရိကန်ထိပ်တန်းအရာရှိတွေနဲ့တွေ့ဆုံခဲ့ကြတာပါ။အမေရိကန်နဲ့တခြားအင်အားကြီးနိုင်ငံ၅ခုအနေနဲ့အီရန်နဲ့နျူကလ িয়ার ပြဿနာအရေးဆွေးနွေးနေချိန်မှာအမေရိကန်မဟာမိတ်အစ္စရေးဘက်ကတော့ဒီဆွေးနွေးချက်တွေသိရဖို့အတွက်လျှို့ဝှက်စုံစမ်းတာတွေလုပ်ခဲ့တယ်လို့အမေရိကန်ဘက်ကထုတ်ပေါ်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအရသာဆွေးနွေးလက်ထက်ပထမဆုံးချိန်ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုစောင့်ကြည့်ဖို့မြန်မာဆွေးနွေးကအမေရိကန်ခြေဆိုင်ကာတာစင်တာနဲ့ EU ဥရောပသမဂ္ဂတို့ကိုခွင့်ပြုလိုက်ပါပြီ။
သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကတော့မက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ skip chip ဖြစ်ပါတယ်ရှင်။နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့送ကြရအောင်ပါ။ဒီအစီအစဉ်မှာဆိုရင်တော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အင်္ဂါညဓာတ်ရိုက်လီလာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးကျေးဇူးပါရှင်။
This program has come to you from the Voice of America, Washington.